Iran နဲ့ Syria ကနယ်မြေတချို့ကို Caliphate နိုင်ငံအဖြစ်ကြီးညာပြီးထိန်းချုပ်ခဲ့တဲ့ IS စစ်သွေးကြွအဖွဲ့ရဲ့နောက်လိုက်တွေနဲ့သူတို့ရဲ့တိုက်ခိုက်ရေးသမားတွေဟာအခုခါမှပြန်ခေါင်းထောင်လာနေပြီးပိုပြီးလဲအန္တရာယ်ကြီးတဲ့အနေအထားဖြစ်လာနေတယ်လို့အကြမ်းဖက်အန္တရာယ်ဒဏ်ပြန်နေနေဆိုင်ရာ American အရာရှိတွေကပြောပါတယ်။လွန်ခဲ့တဲ့တစ်နှစ်ကျော်ကပြိုကွဲသွားခဲ့တဲ့ဒီအဖွဲ့ဟာမကြာခင်လတွေအတွင်း Syria အရှေ့ပိုင်းမှာအတော်လှုပ်ရှားလာတာတွေ့ရပြီးသူတို့အဖွဲ့တိုက်ခိုက်ရေးစွန့်ရင်ကောင်းပြန်ပြီးလှုပ်ဆောင်နေတာတွေ့ရတယ်လို့အကြမ်းဖက်နှိမ်နေဆိုင်ရာ American အရာရှိတူက VOA ကိုပြောပါတယ်။ Iran နဲ့ Syria ကဒေသအများပြားမှာသူတို့ရဲ့အင်အားက14000ကနေ18000လောက်ထိရှိနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။